ပြီးခဲ့တဲ့အောက်တိုဘာ23ရက်နေ့ကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရဲအယားရှိဟောင်းတဦးကနိုင်ငံသားခရီးသည်တွေရဲ့ဘတ်စကားကိုအပိုင်စီတိုက်ခိုက်ခဲ့မှုမှာတေဆုံးခဲ့ရတဲ့ဟောင်ကောင်ကလာသူတရုတ်ခရီးသည်10ဦးအတွက်ဖိလစ်ပိုင်အစိုးရကရောကြီးပေးအပ်မယ်လို့ကြာသပတေးနေ့ကကြေညာခဲ့ပါတယ်ဖိလစ်ပိုင်ခလီသွာလာရေးဝန်ကြီးအယ်ဘတ်တိုလင်းကပြောဆိုတာမှာတော့အခုလိုပေးအပ်တဲ့ရောကြီးဟာဖိလစ်ပိုင်နိုင်ငံနဲ့တေဆုံးရသူတရုတ်နိုင်ငံကမိသားစုတွေကြားမှာသွေးစည်းညီညွတ်မှုအထိမ့်မှဖြစ်ပြီးတော့ပထမအရေးရောကြီးကိုကြံရည်သူမိသားစုတွေတဲ့ကပထမအရေးရောကြီးကိုငွေသားအနေနဲ့ပေးအပ်မှဖြစ်ပြီးတော့ဒုတိယအရေးရောကြီးကိုတော့ကြံရည်သူမိသားစုတွေတဲ့ကသားသမီးတွေကိုပညာသင်စုသို့မဟုတ်မိသားစုတွေအတွက်ကျန်းမာရေးအာမခံဝန်ဆောင်မှုတွေကိုပေးအပ်မှာဖြစ်တယ်လို့လည်းဝန်ကြီးလင်းကဆိုပါတယ်အခုလိုရောကြီးပေးရမယ့်အစီအစဉ်ကိုဟောင်ကောင်ရဲ့အုပ်ချုပ်ရေးမှူးဒေါ်နယ်ဆန်းကိုဖိလစ်ပိုင်ခရီးသွားလာရေးဝန်ကြီးအယ်ဘတ်တိုလင်းကကမ်းလှမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ